စစ်တပ်နှစ်ဖက်ကွဲပြီးတိုက်ပွဲတွေဖြစ်ပွားနေတဲ့ဆူဒန်နိုင်ငံမှာပထမဆုံးအချိန်ရာနဲ့ထိတဲ့အမေရိကန်နိုင်ငံသားတွေကိုလေရင်နဲ့ကယ်ထုတ်နိုင်မှုအတွက်ဖော့ဆူဒန်စိတ်ကမ်းမြို့ကိုကုန်းလန်းကနေတည်ဆောင်လာရမှာစနေနေ့ကရောက်ရှိသွားပြီဖြစ်ပါတယ်လူဦးရေ200ကနေ300လောက်ရှိတဲ့အမေရိကန်နိုင်ငံသားနဲ့အမြဲတမ်းနေထိုင်သူ Green Card ကင်ဆောင်သူတွေကိုကုန်းလန်းကနေဘတ်စ်ကားနဲ့တည်ဆောင်လာခဲ့တာဖြစ်ပါတယ်တိုက်ခိုက်ရေးမောင်းသူမဲ့ drone ယာဉ်တွေကကောင်းငင်ကနေစောင့်ကြပ်လိုက်ပါခဲ့ပါတယ်တိုက်ပွဲတွေဖြစ်နေတာနှစ်ပတ်လောက်ရှိပြီဖြစ်တဲ့ဆူဒန်နိုင်ငံကနေအမေရိကန်နိုင်ငံသားတွေကိုကယ်ထုတ်ဖို့ပြီးခဲ့တဲ့ April 22ရက်နေ့ကအမေရိကန်တပ်ဖွဲ့တချို့မြို့တော်ခါတွန်ကိုရောက်ရှိသွားပြီးနောက်အခုလိုစတင်ဆောင်ရွက်ခဲ့တာဖြစ်ပါတယ်မိုင်900လောက်ရှိတဲ့ခရီးကိုဘတ်ကားတွေနဲ့တည်ဆောင်လာပြီးဆူဒန်စိတ်ကမ်းမြို့ကိုဘေးကင်းစွာရောက်ရှိသွားပြီဖြစ်ကြောင်းအမေရိကန်တာဝန်ရှိသူတွေကလည်းပြောဆိုပါတယ်အဲဒီကနေမှတဆင့်လေရင်နဲ့အမေရိကန်ပြည်ထောင်စုကိုခရီးဆက်မှဖြစ်ပါတယ်ဆူဒန်နိုင်ငံမှာအမေရိကကိုပြန်လို့တဲ့အမေရိကန်နိုင်ငံသားနဲ့အမြဲတမ်းနေထိုင်သူစုစုပေါင်း16000လောက်ရှိနေပါတယ်